ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်ထဲမှာမြင်းငယ်မြစ်ပေါ်မှာဆောက်လုပ်နေတဲ့ထက်ရဲရွာရေအားလျှပ်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့တာလုံကျေးရွာကဒီစီမံကိန်းကြီးကြောင့်ပေါ့လေအပျက်စီးတွေဖြစ်လာနိုင်မယ်လို့ကျွန်တော်တို့သိထားလို့ပါဆရာ။အဲ့တော့ဒီရေကာတာစီမံကိန်းအခြေအနေလေးနဲ့ဒီဒေသခံတွေရဲ့အခြေအနေလေးတွေဆရာတို့ဘယ်လိုများဟိုကူညီဆောင်ရွက်ပေးနေလဲသိပြစေဆရာ
။အထက်ရဲရွာပေါ့နော်။ခဲရဲရွာရေအားလျှပ်စစ်စီမံကိန်းပေါ့။ကြောင်မဲမြို့နယ်တောင်ချီရွာနားမှာလှုပ်တယ်ဗျလှုပ်ထားမျိုးကိုပိတ်ပြီးတော့မှမြင့်ငယ်မြင့်လို့ပဲခေါ်တယ်နောက်တူလို့လည်းခေါ်တယ်ရှမ်းလူကတော့လက်ရေကာရာကြီးပိတ်လိုက်လို့ရှိရင်ဒါတာလုံချီရွာကသူကရေဝုတ်ဧရိယာနဲ့ပါသွားတော့ပေါ့ဒေသခံရွာသားတွေကသူတို့လက်မခံနိုင်ဘူးပေါ့အဲ့လိုဖြစ်နေပေါ့
ဒီရွာသားတွေသူတို့တွေရေနှင်းမြုပ်မယ်ဆိုတော့သူတို့တွေဘလို့ဘလောက်ထိများဆုံးရှုံးမှုဖြစ်နိုင်မလဲဆရာတို့ဘလို့များသိထားလဲဆရာ
ဝိဉ္ဇဉ်ချန်နေရှိတယ်။အော်လေယာလုပ်ငန်းတွေရှိတယ်ပေါ့ကြာ။နောက်တော့ကသူတို့ရွာလဲတရွာလုံးကရေသွားမှာ။အခုတကယ်လို့တမန်ကသူပိတ်လိုက်မယ်ဆိုလို့ရှိရင်ရေမျက်နှာပြင်မြင့်ပေါ်တော့သူတို့ပြောတာအလေး395မီတာလား။အဲ့လောက်မြင့်မယ်ပေါ့။အခုတာလုံက380လောက်ပဲရှိတာပေါ့အမြင့်က။တရွာလုံးကိုရေနှစ်မပုံမျိုးဖြစ်တယ်။သူတို့လည်းရှိရှိကလေးကဒါဝိဉ္ဇဉ်ချန်နေသူတို့ကဒီပြစ်ကမ်းနေနားမှာလဲကပလာဒီပေါ့နော်ကျွဲကောဒီလို့ခေါ်မလားကျွန်တော်ခေါ်တာပေါ့နော်ရှောက်ပန်းဒီလို့လည်းခေါ်တယ်ချွာတွေကဥယျာဉ်ချမ်းတွေတို့စိုက်တယ်ဗျအဲတောင်ယာတွေလည်းလောက်တော့ဗျာစပားစိုက်တာဗျာကျောင်းတို့ဘာလို့စိုက်တာဗျာအဲ့ဒါကြီးအားလုံးကတကယ်ကြီးလွမ်းတော့မဟုတ်ဘူးဗျာဒီအစိုးရတင်းတဲ့မှာကြတော့တို့ကအဲလူနေဧရိယာကစာလုံးကပြည့်အရှိချမ်းနဲ့နောက်ချမ်းရွာနေရွာရှိတယ်ဗျာအခုကတော့နည်းနည်းတော့အကြောင်းလဲတော့ရှိတာပေါ့ဗျာအနောက်ဘက်က25ရှိတယ်အရှိဘက်ကဒီ address ရှိအိမ်ပေါ့နော်အားလုံးက43အိမ်ပေါ့ဥမာစိုက်ဧကဆိုရင်ဒါအနောက်ဘက်ကဆိုလို့ရှိရင်တော့66ဧကရှိတယ်အရှိဘက်မှာကျတော့98ဧကရှိတယ်ပေါ့နောက်တခါလူနေတဲ့ area တွေပေါ့အနောက်ဘက်မှာဆိုရင်ဒါ32ဧကရှိတယ်အရှိဘက်မှာ12ဧကရှိတယ်အားလုံး44ဆိုတော့အားလုံးက8965ဧကလောက်ရှိတော့အဲရေနစ်နစ်ဟာကြီးอ่ะ
ဆရာဒီစီမံကိန်းကအစိုးရအပေါင်းပေါ့လေဘယ်နိုင်ငံတွေကပူးပေါင်းပါဝင်လှုပ်ဆောင်တဲ့စီမံကိန်းလဲဆရာ
အခုကဒါကျွန်တော်တို့ဒီပြည်ထောင်စုစိုးရပဲဟိုလုတ်ရဖြစ်တယ်နိုင်ငံခြားကကုမ္ပဏီနဲ့ဆက်ဆက်လုတ်တိုင်းတာမဟုတ်ဘူးပြထက်လာတဲ့ဒါကလည်းဒီကျွန်တော်မဟာတာလိုင်းထဲမှာပဲတွေ့မှာ
ရော်ကြီးပေးဖို့အစီအစဉ်တွေရောရှိလားစိုးရဘယ်လိုများလုဆောင်ပေးမယ်လို့များကြားသိရလဲဆရာ
အဲရှိတယ်ဗျရှိတယ်ဗျအဲတို့ကဥမာဒါရွာကိုလည်းဒါအစ်စ်ရွာကိုလည်းတည်ပြီးမယ်အဲဒီတိနန်ဒီလည်းကုမ္ပဏီဖွဲ့ပြီးတော့မှတင်းတင်းလျောက်ပတ်တဲ့စေနှုန်းကိုတတ်မှာပြီးတော့မှအဲ့ဒီနုံတိုင်းရောက်ကြည့်ပြီးမှော်ရ။အ
ဲ့တော့ရွာသူရွာသားတွေကကျေနပ်မှုရှိကြလားဆရာ
။အဲ့လုံးလုံးဆရာသူတို့ကမပြောင်းချင်ဘူးဆိုတဲ့ဟာပဲလက်ခံဖြစ်နေတော့ဒီဆက်လို့မရအောင်ဖြစ်နေ။အ
ဲ့တော့စီမံကိန်းရောအခုလက်တလောဆိုရင်ဘယ်လောက်အဆင့်ထိလောက်များပြီးတလောက်ရှိနေပြီလဲဆရာ
။စီမံကိန်းက32ညခန့်လုံးတော့ပြီးပြီလို့ပြောတယ်။ပြောတော့2020မှာပြီးရွှေ့ပြောင်းမယ်လို့ပြောတယ်။2008ကလေးကသူတို့စာဝေးတွေလုပ်ခဲ့ဒီစီမံကိန်းကဟိုရပ်သွားဖို့အချိန်ကြီးတော့မရှိတော့ဘူးလို့သူတို့ကတော့အဲ့လိုခံမှန်းတော့
ဆရာဒီရေလဲစစ်စီမံကိန်းကမီဂါဝဲဘယ်လောက်များထွက်မယ်ပြောလဲဆရာ
အဲ180ပဲဒီစီမံကိန်းကတော့စလာတာဆိုတာကျွန်တော်တမတော်ဆိုရလက်ထက်ကလေးကစတဲ့ပေါ့တနည်းအားဖြင့်ဒါပွင့်လင်းမီနာတိတ်မတိတ်မရှိဘူးပေါ့ဗျာနော်ပွင့်ပွင့်လင်းလင်းနဲ့ဒီစီမံကိန်းစကလေးကတုံးမယ်ဆိုလို့ရှင်ဒီလိုမျိုးပြဿနာလေးကနည်းနည်းရှောင်ရှားနိုင်မယ်လို့ဒါယူဆတာပေါ့ဗျာ
ဟုတ်ကဲ့ဆရာဦးဆိုင်ခန့်အောင်ခုလိုပြချပေးတာကျေးဇူးပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့